ဒီကနေ့မနက်စောပိုင်းကကချင်လွတ်လပ်ရေးတပ်မတော် KIA ဌာနချုပ်လိုင်စာမျိုးကလူနေရပ်ကွက်ထဲမှာအစိုးရစစ်တပ်ကပစ်ခတ်တဲ့အမြောက်ကြီးနှလုံးကြားရောက်ပောက်ကွဲခဲ့တဲ့အတွက်အရသာ3ယောက်ပွဲချင်းပြီးသေဆုံးသွားပါတယ်။9ယောက်ကတော့ထိခိုက်ဒဏ်ရာရမှုရှိခဲ့ပါတယ်။ဒါဟာတစ်နှစ်ခွဲကျော်ကြာမြင့်လာပြီးဖြစ်တဲ့နှစ်ဖက်တိုက်ခိုက်မှုကြောင့်လိုင်စာမျိုးမှာပထမဆုံးအချိန်အရသာတွေသေဆုံးရတာလည်းဖြစ်ပါတယ်။ဒီရက်ပိုင်းအတွင်းမှာတော့ကချင်ပြည်နယ်မှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနေသလိုမြစ်ကြီးနားမန္တလေးရထားတွေကိုလည်းရက်ချဆိုသလိုဘုံခွဲခံရတာမျိုးတွေရှိနေပါတယ်။ကချင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်ကိုမိုးစောကရန်ကုန်ရုံးကနေပြီးတော့သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့မကြာခင်ရက်တွေကပြည်သူ့လွတ်တော်ကကချင်ပြည်နယ်မှာစီရေးတိမှမှုတွေရှော့ချဖို့တိုက်တွန်းခဲ့ပေမဲ့အစိုးရစစ်တပ်နဲ့ KIA အကြဖြစ်ပေါ်တဲ့တိုက်ပွဲတွေကတော့ပုံမပြင်းထန်လာနေစေဖြစ်ပါတယ်။ဒီကနေ့မနေ့ကတော့အစိုးရစစ်တပ်ကလိုင်စာမျိုးကိုအမြောက်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အကြသားအချို့တေဆုံးခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ်
။အဲဒီနေ့မနေ့ရှင်းနိုင်ပါဝင်ချိန်မှာဒီလိုက်စာမြို့ရဲ့လူနေစိတ်ကဟိုရက်ခွက်ဆက်မှာသွားကြတယ်။အဲမှာနှလုံးကြတယ်။ရှစ်ဆင့်နောက်ဆင့်ပေါ့ဗျာ။ပထမအလုံးကြတယ်မှာ3ယောက်တည်ရဲ့မှာ9ယောက်တော့ဆိုင်ရရတယ်။အဲဒုတိယအလုံးကတော့တိတ်ပြီးတော့ထိခိုက်မှုမျိုးမရှိဘူးခင်ဗျာ
။အစိုးရစစ်တပ်ဘက်ကလိုက်စာမြို့ကိုအခုလိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာကတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကုန်ပိုင်းကတည်းကစတင်ခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့ရက်တွေကတော့ KIA တက်စကန်တီရှိယာနေရာတွေမှာလက်နက်ကြီးကြီးတွေကြားရောက်ခဲ့တာဖြစ်ပါတယ်။အခုလိုလူနေရပ်ကွက်အတွင်းလက်နက်ကြီးကြီးတွေကြားရောက်ခဲ့လို့အရသားတွေထိခိုက်သေးဆုံးတာကြောင့်လိုင်စာရောက်စစ်ပြေးဒုက္ခသည်တွေဟာတရုတ်ပြည်ဘက်ကိုတင်းရှောင်ဖို့ပြင်ဆင်နေတယ်လို့ဒုက္ခသည်တဦးကပြောပါတယ်။ဘက်ကန
်ဟိုတရုတ်ဘက်ကန်သူပြောတယ်ဆိုတော့ကိုယ့်အစီအစဉ်နဲ့ကိုပြောင်းတာလည်းတော့ကိုထုံမျိုးကြည့်ပေးတာတွေပိုင်းမဟုတ်ဘောနော်ဒီဘက်ကန်ကူတဲ့ဆောင်းအနီနဲ့ပဲဒီလိုပဲတချို့လည်းယာယီအခန်းကားပြီးမှကိုအိဒီယာကိုထုတ်ပြီးမှနေကြတယ်သူလည်းအိတ်တယ်နဲ့လူပြန်တယ်လူတွေအားလုံးလည်းစိတ်စိတ်လဲလဲနဲ့တော့နေမိရပဲကော
လိုင်စာမျိုးနဲ့အနီးပတ်ဝန်းကျင်ဒေသအတွင်းမှာတော့အ ਨੇ ဆုံးစစ်ပြေးဒုက္ခသည်6000လောက်ခိုးလုံးနေထိုင်နေတာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကစတင်ပြီးတိုက်ပွဲတွေပုံမပြင်းထန်ခဲ့တာကြောင့်ဒုက္ခသည်အရေအတွက်ဟာလည်းပုံမတိုးများလာနေပါတယ်ကချင်ပြည်နယ်မန်စီဒေသဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကအခုလိုဆက်ပြောပါတယ်
ကမ္ဘာတုံးဒီဂျာမန်ပို့စ်ပေါ့နော်အဲ့မှာအခုဖြစ်တာဒီနေ့ဆို၄ရက်ဖြစ်နေပြီအဲ့မှာသူတို့မနေ့ကလည်းဟိုခြေရင်တက်နဲ့အလုံးကြီး6ကျင်းလောက်လာပြီးတက်လိုက်ထိုးလိုက်ဆုတ်လိုက်ပေါ့ဗျာအဲ့ဒါမနေ့က6ကျင်းလောက်ဖြစ်တယ်အဲ့မှာသူတို့ထိခိုက်မှုများလာတဲ့အခါမှာဒီကြောင်းနေပြီးတော့မနေ့ကနေ့လေနှစ်ဆက်နာကောင်းချင်းမှာဂျက်နေစင်းလာဖြစ်တယ်တုံးမီလောင်အောင်သူတို့မီလောင်ဘုံတွေချတယ်ဂျာမန်ပို့စ်ကတော့မိုင်ဟာဒီမိုင်နစ်30လောက်ရှိမှရှိနေတယ်ပေါက်ခွဲတန်နေဒီကတော့သူတို့ကြားရတယ်ဝင်ရတဲ့လေးနိုင်ပေါင်းဝင်ချင်ပါလေနောက်ထပ်ဒီစစ်ရဟရင်နဲ့စဉ်းစားပြီးတိုးကြည့်တဲ့ပြစ်ခတ်တယ်လို့တယ
်အစိုးရစစ်တပ်ဘက်က KIA တပ်မဟာ3မန်စီဒေသအတွင်းကိုစစ်လေရင်တွေအုံပြုပြီးတိုက်ခိုက်တာကိုတော့တိကျအတည်ပြုချက်မရသေးပါဘူးဒီနေ့ထို့အစိုးရပိုင်သတင်းစာတွေမှာတော့ဒီလ23ရက်နေ့မနေ့ကအမှတ်34မြစ်ကြီးနားမန္တလေးအစုံရထားဟာနန်စီအောင်နဲ့မော်လူပူရာအကြားမှာ KIA ထောင်ထားတဲ့မိုင်းပေါက်ကွဲတာကြောင့်ရထားခေါင်းတွဲတိမ်းပေါက်ခဲ့တယ်လို့လူစီးတွေတချို့တိမ်းဆောင်ခဲ့တယ်လို့ဖော်ပြပါတယ်ပြီးခဲ့တဲ့9ရက်နေ့ကလည်းမြစ်ကြီးနားနဘအစံလောကယထမိုင်းပုံးထိခဲ့တာကြောင့်ကုံတွဲ၅တွဲလမ်းချော်ပြီးတွဲဆောင်တူတေဆုံးခဲ့ပါတယ်။ KIO ဘက်ကတော့ဒီနေ့နှစ်ဆန်းကစတင်ပြီးမီးရထားတွေကိုတိုက်ခိုက်တာမျိုးနဲ့လမ်းတံတားတွေကိုဖောက်ခွဲတာမျိုးမလုပ်ဖို့ညွှန်ကြားထားတယ်လို့ပြောပါတယ်။2013ခုနှစ်နှစ်သစ်ကူးပြီးနှစ်ပတ်တာကာလအတွင်းမှာတော့ကချင်ပြည်နယ်အတွင်းမှာအ ਨੇ ဆုံးတိုက်ပွဲပေါင်း100ကျော်ဖြစ်ခဲ့တယ်လို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလန်းနန်ကပြောပါတယ်။ချင်းပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်လာနေတာကြောင့်စီရေးအရှိန်ရှော့ချဖို့အတွက်ပြည်သူ့လွှတ်တော်ကဒီလ10ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းထားပါတယ်။ KIO ဘက်ကတော့စီရေးတင်းပမှုတွေဖြစ်နေချိန်မှာတွစ်ဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်ပြောဆိုဖို့မရှိကြောင်းပြောပါတယ်။အင်ဒီဂျင်တရုတ်နိုင်ငံကလည်းပြည်ထနာတွေကြီးထွားလာတာနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်တဲ့အကြောင်းဒီကနေ့ပဲနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကထပ်ပြီးပြောခဲ့ပါတယ်
။ 我们希望缅甸政府从有关方面通过和平谈判
မြန်မာအစိုးရနဲ့ပြည်ပခန့်တွေကြီးထွားနေတာကိုတားဆီးနိုင်အောင်တက်ဆိုင်ရာပုံကိုယ်တွေနဲ့ငင်းငင်းချမ်းချမ်းညှိနှိုင်းဆွေးနွေးဖို့မတူတာတွေကိုပြည်ပြည်လဲလဲဖြေရှင်းပြီးတင်းပါမှုတွေကိုရော်ပါအောင်လှုံ့ဆော်နိုင်တဲ့အကြောင်းတရုတ်အစိုးရအနေနဲ့နေဆက်ဒေသကတရုတ်နိုင်ငံသားတွေရဲ့အိုးအိမ်စည်းစိမ်တွေကိုအကာအကွယ်ပေးနိုင်ဖို့လိုအပ်တာတွေကိုလည်းဆောင်ရွက်ထားပြီးဖြစ်တဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူဟုန်လေးကပြောခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလနဲ့ဒီနှစ်နှစ်ဆန်းပိုင်းအတွင်းတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်အခုအခါမှာဒုက္ခသည်ပေါင်း3000ကျော်လောက်အထိတိုးမြင့်လာနေတယ်လို့ဒုက္ခသည်အရေးဆောင်ရွက်သူတွေကခန့်မှန်းထားပါတယ်